တခိုင်နိုင်ငံတော်ချုပ်ချာအာဏာကျဆုံးခြင်းထိမ့်မပွဲမှာဟောပြောခဲ့လို့အာဏာပိုင်တွေကဖမ်းဆီးထားတဲ့ဒေါက်တာအေးမောင်စာရေးဆရာဝေဟင်အောင်နဲ့အမြတ်ဥပဒေပခဖြစ်စဉ်မှာပါဝင်ခဲ့လို့ဖမ်းဆီးခံထားသူ၈ဦးကိုဥပဒေကြောင်းအရကူညီဖို့ရခိုင်မျိုးသားပါတီကဥပဒေပြုအထောက်အကူပြုကော်မတီကိုဖွဲ့စည်းလိုက်ပါတယ်။ပြည်ပခမှာပါဝင်ခဲ့သူတချို့ဟာလည်းဖမ်းဆီးခံရမှာစိုးရိမ်တဲ့အတွက်တင်းကျပ်မှုတွေရှိနေပါတယ်ဒီအကြောင်းကို View in မြန်မာပိုင်းတင်ဒါကိုထက်အောင်ခန့်ကတင်ပြပို့ထားပါတယ်ရှင်။
ဒီကနေ့ကတော့ကျောက်ချာအနာတဆုံးကြီးထိမ့်မဲ့ပွဲမှာဟောပြောခဲ့လို့အနာပါနီဘက်ကနိုင်ငံတော်တစ္ဆာဖော်ပြမှုနိုင်ငံတော်ကြီးညိုပြည့်စုံမှုမတရားတင်းဆက်သွယ်မှုစတဲ့ပုံမှန်တွေနဲ့စာရေးဆရာဝေအောင်ကိုဇန်နဝါရီ16ရက်ကဖမ်းဆီးခဲ့ပြီးဒေါက်တာအေးမောင်ကိုတော့ဇန်နဝါရီ17ရက်ကဖမ်းဆီးခဲ့ပါတယ်။သူတို့လည်းဦးကိုစစ်တွေတရားရုံးမှာဇန်နဝါရီ31ရက်နေ့ကျရင်ပထမဆုံးချိန်ရုံးထုတ်မှာဖြစ်ပါတယ်။သူတို့ကိုကူညီဖို့ရခိုင်မျိုးသားပါတီကဥပဒေအထောက်အကူပြုကော်မတီကိုဖွဲ့စည်းလိုက်ပါတယ်။ဒေါက်တာအီမော်နိုလူပြင်းရာဟုပရိပကမှာပါဝင်ခဲ့လို့အများပြည်သူပိုင်းပစ္စည်းဖျက်ဆီးမှုပုံမှန်6တင်းနဲ့အမှုဖွင့်ကဏ္ဍသူ10ဦးကိုလည်းဥပဒေအကြောင်းအရကူညီပေးသွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီအထွေထွေတွေ့ရမှုဥထုပ်အောင်ကျော်ကဗီဒီယိုကိုခုလိုပြောပါတယ
်။ရခိုင်မျိုးသားပါတီဥပဒေထောက်ကူပြုကော်မတီတစ်ခုဖွဲ့စည်းထားပါတယ်။လူအပ်တယ်လို့ဥပဒေနဲ့ညီဥပဒေအကြောင်းအရဘလို့ဆက်သခွင့်နေရရှိအောင်လုပ်ပြနိုင်မလဲဆိုပြီးတော့အဲ့ဒီဥပဒေထောက်အကူပြုကော်မတီပေါ့နော်။အဲ့ဒါမနေ့ကဖွဲ့လိုက်ပါခဲ့။ကျွန်တော်တို့ကဒီတော့ကိစ္စမှာအဖက်ခံတာတဲ့ဦးဝေဟင်အောင်ရောဒေါက်တာအင်မော်ရောနောက်မြောက်ဦးမှာမြောက်ဦးကိစ္စနဲ့ဟိုဖြစ်ရောဆုံးဆောင်မှာအဖက်ခံတာတဲ့လူငယ်ရှင်းဦးဆွဲရောက်ပေါ့နော်။နောက်တစ်ခုကလည်းဆက်ပြီးတော့အရေးယူအောင်မယ်လို့ပြောထားတာဒီရှိပါတယ်။အဲ့လိုလိုအပ်မြကျွန်တော်တို့အနေနဲ့ကတော့လိုအပ်တယ်တချို့ကလည်းကိုယ်အစီအစဉ်ကိုရှင်းနေရှင်းရတဲ့ငါးပြီးသားဖြစ်နေဖြစ်မှာပေါ့တချို့ကလည်းလိုအပ်ရင်လည်းလိုအပ်ပါပေါ့ရှင်းနေငါးပြီးသားမှလည်းဥပဒေကြောင့်အရာကျွန်တော်တို့ဘေးကနေဝန်ဝန်ပြီးတော့အကြံဉာဏ်ပေးတာဒီပါဒီလုတ်ပေးနိုင်မယ်ဆိုရင်လည်းကျွန်တော်တို့လုတ်ပေးတာပေါ့အဲ့ဒါကြောင့်ဥပဒေပြုအထောက်အကူပြုကော်မတီဖွဲ့တာပါ
ရောင်းပရိပြားဖြစ်စဉ်မှာ9ဦးတေဆုံးပြီး12ဦးထပ်မနေတရားရရှိခဲ့ပါတယ်တန်ရရှိသူတွေဟာစစ်တွေစေယုံနဲ့မြောင်းစေယုံတို့မှာတက်ရောက်ကုသနေစဉ်စစ်တွေစေယုံမှာတက်ရောက်ကုသသူရှိဦးကိုဇန်နဝါရီ23ရက်နေ့မှာစစ်တွေစေယုံချုပ်မှာအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။မြောင်းစေယုံမှာစေကုသသူ၄ဦးဟာဆရာဝန်ခွင့်ပြုချက်နဲ့စေယုံကဆင်းပြီးဖမ်းဆီးခံရမှာစိုးရိမ်နေတဲ့အတွက်ထွက်ပြေးတင်းချောင်နေတယ်လို့မြောင်းဒေသခံသူဖြစ်တဲ့ကိုစော်ထွန်းကျော်ကခုလိုပြောပါတယ
်။ဆင်းနေမှာစစ်တွေမှာရှိတာဒီမှာမြောင်းဦးမှာကလက်ရောက်အဲ့တော့ဟိုပထမတော့အဲ့ဒီမတိုင်ခင်ကြည့်အောင်ပေါ့နော်မခိုင်းခင်ကြည့်အောင်ဘာမှလည်းဟိုမသိအောင်မြောက်မှာရှိတဲ့၄ယောက်ကိုဆရာဝန်ကသူတို့ဆင်းခွင့်ပေးလိုက်တယ်ပေးလိုက်တော့အဲ့ဒီနေမှာပဲပထမတယောက်ကဆင်းတယ်ဆင်းတော့နောက်တဲ့၃ယောက်ကလည်းဟိုသူတို့ဖမ်းမိတော့ဘာလို့ဘာမသိဘူးနော်သူတို့လည်းနောက်တဲ့၃ယောက်ကလည်းအဲ့ဒီနေမှာပဲဆင်းသွားတယ်ဆင်းသွားတဲ့နေ့ကြည့်အောင်ဘာမှလည်းမပြောကြဘူးသူတို့ကအဲ့တော့အဲ့ဒီနေမှာပဲစစ်တွေမှာ၈ယောက်ကိုဖမ်းလိုက်ပြီဆိုတော့ပြတာဒီဘက်က၄ယောက်ကဖမ်းမယ်ဆိုတော့စစ်တွေကလူကိုဖမ်းတာလဲကြောင်းသူတို့လည်းဖမ်းမှာကြောက်တဲ့အတွက်ကြောင့်သူတို့ကရှောင်နေကြတာရှိအဲ့မှာမရှိကြဘူး
ထွက်ပြေးတင်းချောင်သူတွေကိုအမှုဖွင့်ဆောင်ရွက်ထားခြင်းရှိမရှိနဲ့ပတ်သက်လို့ညာဦးရဲစခန်းကိုဗီဒီယိုကဆက်သွယ်မေးမြန်းခဲ့ပြီးမှလည်းအဆက်အသွယ်မရရှိခဲ့ပါဘူးဒေါက်တာအီမောင်နဲ့ဆရာဝေအောင်တို့ကိုရပိတော်စာပေဟောပြောပွဲမှာဟောပြောတာနဲ့ပတ်သက်လို့ဖမ်းဆီးခဲ့တာဖြစ်ပြီးညာဦးမှာတော့ရခိုင်နိုင်ငံတော်ကြာဆုံးကြီးအောင်မေွယ်အခမ်းအနားကိုအနာပိုင်ကြီးဘက်ကတာမြင့်ရာကနေဆန္ဒပြမှုစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်ဆန္ဒပြသူတွေကမြို့နယ်ရဲတပ်ဖွဲ့မှုရုံးကိုချီတက်ဆန္ဒပြရမှာကဲရုံနဲ့ပစ်ပေါက်ခဲ့လို့အနာပိုင်ကြီးဘက်ကရဲလုံငယ်အစီအစဉ်နဲ့တာမြင့်ခဲ့ပြီးနဲ့ပိုဆိုးလာလို့တရက်နဲ့ပြစ်ခတ်ရတယ်လို့သတင်းထုတ်ပြန်ထားပါတယ်။ပြည်ပခကြောင့်ရက်တပ်ဖွဲ့ဝင်20ဦးဒဏ်ရာရှိခဲ့ပြီးမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးရုံးမှလည်းပျက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ်။စစ်တွေစီးအောင်ချုပ်မှာဖမ်းဆီးခံထားသူတွေကိုလည်းခမင်းပို့ချိန်ကတိတ်ဝင်ပေးတယ်လို့မိသားစုဝင်တွေကပြောပါတယ်ခင်ဗျာ။